ကျမဆုမောပါရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံဘာဆန်ချာကျွန်းပေါ်ကဒုက္ခသည်တွေကိုစခန်းတွေကိုပဲပြန်ပို့ပေးဖို့ဒုက္ခသည်တွေကအမြစ်တားရက်ခံတောင်းဆိုတဲ့အကြောင်းပြောပြပေးချင်ပါတယ်။ပင်လယ်ထဲမှာသတင်းပတ်တွေနဲ့ခြိဆက်လေးနဲ့မျောနေတဲ့ကလေးငယ်33ဦးပါဝင်တဲ့ရိုဟင်ဂျာလှေစီးပြေဒုက္ခသည်300ကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကကယ်တင်ခဲ့ပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကြိုတင်ကာကွယ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့လူသူကင်းဝေးတဲ့ပင်လယ်တွေကဘတ်ဆန်ချာကျွန်းမှာပို့ဆောင်ထိန်းသိမ်းထားတာအခုဆိုရင်လေးလာနီးပါးရှိလာပြီးဖြစ်ပါတယ်။ဒီဘတ်ဆန်ချာကျွန်းဟာရာသီဥတုဆိုးဝါးပြီးကျန်းမာရေးဆောင်ရှောက်မှုနဲ့အသက်အန္တရာယ်ဆိုးရင်ရတာကြောင့်ဒီကလေးငယ်လေးတွေပါပါဝင်တဲ့ဒုက္ခသည်300ကျော်ဘေးအန္တရာယ်မရှိအောင်ဒီကျွန်းကနေအမြန်ဆုံးပြောင်းရွှေ့ပေးဖို့ HRW လူခွေစောင့်ကြည့်ရေးအဖွဲ့ကြီးကတောင်းဆိုသလိုကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်ကလည်းဒီဒုက္ခသည်တွေကိုဘေးကင်းလုံခြုံတဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေစီကိုပို့ပေးဖို့တောင်းဆိုထားတာပါဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကတော့ဒီလူတွေမြန်မာပြည်ပြန်မယ်လို့သဘောတူမှကျွန်းကထွက်ခွာခွင့်ပေးမယ်အကြောင်းပြောဆိုနေတဲ့အပေါ်ကုတုပလောင်ဒုက္ခသည်စခန်းကကိုကာမေးကဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့အဲ့ဒီဒုက္ခသည်တွေမြန်မာပြည်ပြန်ရင်ကြုံရနိုင်တဲ့ဘေးကိုလည်းထည့်သွင်းစဉ်းစားကြည့်ချင်ပါတယ်လို့ပြောပါတယ
်ကျွန်တော်ကရင်းသက်ဆိုရင်လည်းဘာဖြစ်လို့လဲဆိုတော့အဲ့ဒီနေလိုက်တဲ့နေကတော့အင်မတန်မအန်ဒီရှိတဲ့နေရလို့ကျွန်တော်တို့ယူဆမိပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီမှာပက်ပက်လေးမှတော့ပန်းလေးရေပဲလိုင်းလေးတိုက်နေတာပဲဒီနေရာမှာ။အကူကတော့အဲ့ဒီမှာသူ300နေလိုက်တဲ့လူတွေကဘယ်လိုအကျန်နေမှရှိလဲဘယ်လိုအကားကနေလမ်းဆိုင်ရလဲဆိုတာပဲသူတဝတယောက်မှရှိမှမဟုတ်ဘူး။တကယ်များဘင်္ဂလားဒေ့ရှ်ဆိုတာလည်းအဲ့ဒီဘက်ကိုပို့မယ်ဆိုရင်တော့ကျွန်တော်တို့ဒီမှာ represent လုပ်နေတဲ့လူတွေပုံကိုယ်ရှိသေးတဲ့သူတို့နဲ့တွေ့ဆုံတွေ့နေပြီးတော့အပြေရှားရင်ပို့ပြီးတော့ဆံပင်တော့ပါဒီမှာလေဘာကြောင့်လဲဆိုတော့ဟိုအဲ့ဒီမှာဖြစ်ပါဟိုအဲနဲ့မြန်မာစိုက်တဲ့နာမြင်းနဲ့စိုက်ပွဲတွေပြင်းနေတာပဲအဲ့ဒီကြားမှာဘယ်လိုပုံစံနဲ့တရားလူတွေကသွားပြီးတော့နေရမှာလဲကျွန်တော်အနေနဲ့ဘင်္ဂလားဒေ့ရှ်ဆိုတော့ကိုပြောချင်တာကတခုပဲအဲ့ဒီရှိမှရှိတဲ့လူ300ကိုဒီမှာပို့လိုက်ရင်ပို့ပြီးတော့ဆံပြင်းမယ်လို့ပြင်တယ်
အဲ့ဒီဘာဆန်ဂျာကျွန်းကိုပို့ဆောင်ခံထားရတဲ့ရိုဟင်ဂျာဒုက္ခသည်တွေကရောကန်တဲ့ကရိုဟင်ဂျာတွေကလည်းဒီလူတွေကိုကန်ထဲမှာပဲခေါ်ထားဖို့တောင်းဆိုပါတယ်လို့ဘာလူခါလီဒုက္ခသည်စခန်းကရိုဟင်ဂျာကိုယ်စားလှယ်ကပြောပြပါတယ်
အဲ့ဒီဘာချန်ချာကျွန်းကိုပို့လိုက်တယ်ဒုက္ခသည်တွေကသူတို့ကအဲလောကွားရဲ့အဖွဲ့အစည်းကိုတလကောင်းကုလသမဂ္ဂအဖွဲ့အစည်းကိုသူတို့ကတောင်းဆိုကြပါတယ်ဘာဖြစ်လို့စီအဲ့မှာတော့သူတို့ကမိသားစုနဲ့မဟုတ်ဘူးနဲ့တဝူးကြီးအလိုက်သူတို့ကနေတိုင်းတရားအတွက်သူတို့ကအငြင်းငြင်းဆူရင်တာပေါ့ဗျာမိသားစုနဲ့ပွဲကွာနေတာတကြောင်တဘောဘင်းနေဆိုင်ရောက်မှာကိုဆူရင်တာတကြောင်ကျွန်တော်ကနေတိုင်းတဲ့ဒုက္ခတွေစကြံကိုသူတို့ကပြန်လေးနေတိုင်းခြင်းနဲ့ဆိုပြီးတော့သူရဲ့စစ်ဆန္ဒကိုတောင်းဆိုတာကိုကျွန်တော်ကကြားသိနေရပါတယ်။ဒါပေမဲ့အဲ့ဒီတောင်းဆိုချက်ကိုမင်္ဂလာတဲ့အစိုးရဘက်ကလိုက်ရောက်လက်ကလာခြင်းအတော့မဖြစ်ခဲ့ရပါဘူးခင်ဗျာ။အဲ့မှာဘာချောင်းချောင်းကျွန်းကိုပြန်တဲ့မိသားစုကပါဥဆောင်မယ်ဆိုပြီးတော့အဲ့ဒီလိုကကျွန်တော်ကကြားသိနေရပါတယ်။
ကဲဒီထဲမှာလူဦးရေများပြားလာတဲ့အတွက်အဲ့ဒီဒုက္ခသည်တွေကိုခွဲဝေပို့ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ထားတဲ့ဒီဘတ်ဆန်ချာကျွန်းဟာလူတွေထိုင်ဖို့မသင့်တော်တဲ့အန္တရာယ်ရှိတဲ့ကျွန်းဖြစ်နေလူခွေဖွဲ့စည်းတွေဘက်ကစိုးရိမ်နေကြတယ်လို့ဒုက္ခသည်တွေဘက်ကလည်းသွားပြီးတော့နေဖို့အတွက်တောက်လျှောက်ငင်းဆန်ခဲ့တဲ့နေရာတစ်ခုဖြစ်လို့အခုသွားထားတဲ့ဒုက္ခသည်တွေကိုလည်းအမြန်ဆုံးရွှေ့ပြောင်းပေးစေချင်ပါတယ်လို့ကိုကြီးဆလန်ကပြောပါတယ
်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကကျွန်တော်လူဝင်ကဒုက္ခသည်တွေကိုအချင်းချင်းသူတို့ကပြောဆိုခဲ့တာရှိပါတယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒီကျွန်းမှာသွားရောက်နေတိုင်းလက်စင်နာမရှိတာကိုကျွန်တော်ပြန်ပြီးတော့တွန်းပြန်ခဲ့ပါတယ်ခင်ဗျာ။ဘာချောင်းချောင်းကျွန်းမှာ900 300ရှိတယ်လို့ကိုမြန်မာပြည်ပြန်ပို့မယ်ဆိုတာအဲ့ဒါတော့မြန်မာပြည်ပေါ်မယ်ဆိုရင်အလုံးကိုကော်ဖို့ဆိုရင်ကျွန်တော်တို့ကလက်ခံပါတယ်။ဘာဖြစ်လို့ဆိုရင်ကျွန်တော်တို့ရဲ့မူလရရှိခဲ့တဲ့မွေးရပါနိုင်ရင်သားကွယ်ရင်လည်းဘေးကင်းလုံခြုံစွာကျွန်တော်တို့ရဲ့မူရင်းဒေသကိုပြန်လာရေးအတွက်ကျွန်တော်အမြဲတောင်းဆိုနေတာရှိပါတယ်။အဲ့ဒီအရှာလာတိုင်းမြမဆွေရတလကောင်းနောက်နိုင်ငံတကာအဖွဲ့အစည်းတကြေလီမုန်တစုံတကူကျွလို့ပြင်းနေဆိုရင်ကျွန်တော်အလုံးအပြားမှာပါ။
ဘာဆန်ချာကျွန်းပေါ်ကဒုက္ခသည်တွေကိုကောင်းကောင်းစောင့်ရှောက်ထားပြီးတော့အဲ့ဒီမှာတော့ Cross Bazaar ကဒုက္ခသည်စခန်းတွေလို့လူတွေပြည့်သိမ့်ကြံ့ကြံ့မနေပါဘူးလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆိုပါတယ်။ရိုဟင်ဂျာလို့ခေါ်တာကိုလက်မခံထားတဲ့မြမဆွေရဘက်ကတော့ဒီဒုက္ခသည်တွေပြန်လည်လက်ခံရေးနိုင်ငံသဘောတူညီချက်အရာလှုပ်ဆောင်မယ်လို့ပြောထားပေမဲ့ဒီ COVID-19 ကပ်ရောဂါကာလအတွင်းမှာတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေရပ်ဆိုင်နေတာလည်းဖြစ်ပါတယ်ရှင်ကျွန်မဆုမမ